ဖြစ်စမ်းသွတ်တော်မကြီးပြောပါဘူးအနာရွှေပြောင်းရင်းနဲ့ပတ်သက်ပြီးတော့ရှေ့ကိုအစဉ်ပြေပြေချောချောချူချူဖြစ်မယ်လို့ထင်ပါလားခင်ဗျာ
တောင်ဆန်းစုကြည်နဲ့တိုင်းလာပြီးတွေ့တဲ့အခါမှာတော့တောင်ဆန်းစုကြည်ကပြောတယ်အဲဒီနိုင်ငံမှာတဲ့ငါလလောက်အနာရွှေပြောင်းရင်းမှာကြာရာမျိုးကိုတိကျနေသဘောမှမရှိတဲ့အဲကြာတဲ့အချိန်မျိုးဖြစ်တယ်ဆိုပြီးတော့ပြောတာခင်ဗျာအဲဒါမှမဟုတ်ကျွန်တော်တို့တစ်ဖက်ကသိရင်တော့အခု NLD ဖက်ကရောသူရဖက်ကရောနော်အနာရွှေပြောင်းရင်းတဲ့အဲဒီလိုစနစ်ကြီးကအလုံးကြီးရပြီပါရဲ့ခင်ဗျာဒီလူတွေကလည်းအဲ့ဒီပေါ်မှာတအားကျွန်တော်စောင်းစားပြီးတော့မျောကိုးပြီးတော့ဝမ်းသာရှင်နေကြတယ်ပေါ့အဲ့ဒါကြောင့်ဒီလူအရှင်မျိုးကိုတစ်ဖက်တစ်လုံးကပြီပါရဲ့ဒီလူတွေကလည်းလူလာပါရဲ့အဲ့ဒါကြောင့်အနာရွှေပြောင်းရင်းကတော့ချောချောချူချူဖြစ်မယ်လို့ကျွန်တော်ကတော့ယူပြီးပြောချင်ပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဦးရထွန်းရဲ့သဘောလည်းပြောပါအောင်ခင်ဗျာအနာရွှေပြောင်းရင်းစိတ်ချလိုက်ချအေးစစ်စစ်ဖြစ်သွားမယ်လို့ယူဆပါသလား
အဲကျွန်တော်အမြင်အရလည်းအနာရွှေပြောင်းရင်းကတော့ချောချောချူချူဖြစ်လိမ့်မယ်လို့ပဲအဲမူလကလေးကမျောလင့်ထားပါတယ်နည်းနည်းလေးကြာနေတာကတော့အစိုးရတက်တန်းငါးနှစ်ပြည့်တဲ့အချိန်နဲ့မတိမ်မရိမ့်မှဒီရွက်ောက်ပွဲတွေကျင်းပပေးဖို့လိုတယ်ဥပမာအစိုးရတက်တန်းကမတ်လ31ရက်နေ့မှာငါးနှစ်ပြည့်မှာအဲ့ဒီတည်းမှာဆွဲပြောင်းနိုင်မယ်ဆိုရင်ကျွန်တော်တို့ကတလားလောက်ကြိုပြီးတော့ရွက်ောက်ပွဲလုပ်မယ်တစ်ပတ်နှစ်ပတ်အတွင်းမှာရွက်ောက်ပွဲရလဒ်တွေတည်ပြီးတဲ့အခါကျတော့သစ်တော်သစ်ကိုစမယ်ပြီးရင်ဒီအနာလွှဲပြောင်းတာလုပ်မယ်ဆိုလို့ရှိရင်တော့ပြိမကြောက်ဘူးပေါ့အဲ့တော့ဆိုလိုချင်တာကဒေါအောင်ဆန်းသူကြည်ပြောတာလည်းမှန်ပါတယ်ကျွန်တော်တို့ကဒီ၅လလောက်ကြီးချားနေတဲ့အခါကျတော့ပြိကြတယ်ဒီခြေထဲမှာဒီအစိုးရရဲ့ထောင်ရက်ချက်တွေနဲ့ပတ်သက်လို့လည်းအဲ့လိုမျိုးနောက်ကျက်လာတဲ့တွတ်တော်ကရုံပြင်ကြောင်းတင်ဖြစ်တာတွေလည်းရှိတာပေါ့လေဒါကြောင့်ဒါတွေကတော့မကောင်းဘူးမကောင်းတော့နောင်မှာမဖြစ်အောင်တော့ကျွန်တော်ရွက်ောက်ပွဲကိုအဲ့လိုနောက်ကျပြီးတော့ကျင်းပလို့ရပါတယ်ပေါ့
အနာလွှဲပြောင်းရေးကိုအချင်းကြံ့ကြစီတာကအပြည့်ဝမလွှဲရင်လို့ဆိုတဲ့သဘောအဲ့ဒီအတွက်ကြောင့်ထော်တော်ကန်းလန်လုံနေသလားဆိုတာတမန်အရသားရဲ့အမြင်ကအဲ့လိုမြင်ကြပါတယ်59စောက်ဖို့ထောက်ခံတယ်ဆိုတာမျိုးတော့လှုပ်လာကြတယ်ဆိုတော့ဒီလူရက်တွေကိုကြည့်မယ်ဆိုရင်အနာလွှဲကျင်တဲ့ဆန္ဒသူတို့စိတ်ထဲမှာတကယ်ရှိရလားဆိုတာလူတွေကသံတရားရှိကြပါတယ်ဥဖေသံဘယ်လိုမြင်ပါလဲခင်ဗျာတကယ်စရတော့
ဘာပြောပြောဒီကျောင်းနှစ်ပေါင်း50 60ပြင်မှာဒီလိုအနာလွှဲပြောင်းပြေးတယ်ဆိုတာအရသာဟူတစ်ခါမှမရှိခဲ့လို့ရောအဲဒါကိုနားလည်ပြီးပြီးတော့ကျွန်တော်တို့ hand over ဖြစ်ဖို့အတွက်ပေါ့နော်ကျွန်တော်တို့စိတ်ရှိဒီတိခံပြီးတော့ကျွန်တော်တို့ကြိုးစားမှဖြစ်ပါတယ်ဒီ59စလုံးအပိုင်းကြတော့ဒီအနာဆွဲပြောင်းရေးနဲ့အဲကျွန်တော်ကတော့ဟိုတက္ကစီစဉ်းစားပါတယ်59စလုံးကတော့ကျွန်တော်တချင်ကအနာချင်းကြီးကနော်ဟိုဥရိရေးဆွဲတဲ့အခါမှာဒီဆုံးတယောက်ကိုရေးပြီးတော့ဆွဲတဲ့တာလည်းဖြစ်ကောင်းဖြစ်မယ်ဒီ59စလုံးနဲ့ပတ်သက်ပြီးတော့အနာဆွဲပြောင်းရေးအတွက်အခက်အခဲအဲဖြစ်အောင်တစ်ခါကြာနေရတော့ကျွန်တော်ကဟုတ်အဲ့လိုမျိုးတော့ကျွန်တော်ကမယူဆဘူးဒါတော့သူသမရဖြစ်ဖို့ဟိုပဲသူကလူလာတယ်မလူလာရတယ်အဲ့ဒီမှာပတ်သက်လို့ဖြစ်ပါလိမ့်မယ်တစ်ခါကကပ်နော်နဲ့လည်းအဲဖွဲ့စည်းပုံကိုလုံးဝပုံအပြတ်မခံချင်တဲ့အဲ့ဒါဒီကကောက်ွေးလဲဆိုတဲ့သဘောမျိုးကိုစက်ပြီးပြနေရလဲအဲဖြစ်ပါလိမ့်မယ
်ဦးရထွန်းကရော59စကိစ္စနဲ့အနာဆွဲပြောင်းရေးဟာဒီရစီတို့ထင်ပါလားခင်
ဗျာ။မှန်ပါတယ်။59စလုံးပြင်ဆင်ပြီးဒေါန်ဆန်းစုကြည်သမရဖြစ်ရေးဆိုတဲ့ဥစ္စာကအမှန်ကဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ပြီးမှလုပ်ရမယ်လုပ်တဲ့နယ်ကိစ္စပေါ့နိ။အဲ့တော့ကျွန်တော်ကဖွဲ့စည်းပုံကိုဆိုင်းငံ့ပြီးတော့လုပ်မယ်ဆိုတာအပေါ်မှာမျှော်လင့်ချက်ထားပြီးတခါတည်းဒေါန်ဆန်းစုကြည်ကိုသူတို့ဒီသမရအဖြစ်နဲ့ပြင်ကျင်ပုံရပါတယ် NLD ဘက်ကလည်း။အဲ့ဒီလိုပြန်တဲ့ကိစ္စကိုကျွန်တော်တို့ဥက္ကိုနီပြောတဲ့သဘောထားကသူကအစ်တော်ထဲမှာအများစုမဲဒီစုဟိုပေါ့လေတာမန်အများစုမဲနဲ့ဆုံးပြတ်နိုင်တယ်ဆိုတဲ့ဟာမျိုးကိုသူတို့ပြောလာတဲ့အခါကျတော့အဲ့ဒီအတိုင်းလုပ်မယ်ဆိုရင်နောက်မှလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုအနိုင်ရပါတီကအဲ့ဒီလိုထိုင်ငံ့ပြီးတော့ဒီလုပ်လာမယ်ဆိုလို့ရှိရင်နောက်အစင်လာဖြစ်သွားလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကတော့အဲ့ဒါကဖြစ်သွားမှာပေါ့လေဒါကိုဒီတမတော်အတွက်အနေနဲ့ဒါကိုစဉ်းစားမိပုံနဲ့ရပါတယ်ဒါကြောင့်မလို့ဆိုင်းရတဲ့ကိစ္စကိုတော့သဘောမတူနိုင်ဘူးလို့အဲသူတို့အဲ့ဒါလိုပြောပုံရပါတယ်သူတို့ကခုနဥဖြစ်တန်ပြောသလိုကျွန်တော်တို့ကအစိုးရဖွဲ့ဖွဲ့ပြီးတော့အနာဂတ်ပြောင်းရေးကိုအရင်လုပ်ဖို့ကအဓိကကတော့မတ်လ31ရက်နေ့ကျွန်တော်တို့နောက်ဆုံးဖြည့်ရပါမယ်အဲ့ဒါ၅နှစ်ပြည့်တဲ့ပြည့်တဲ့နေ့ပါလေအဲ့ဒီတော့အရှင်နဲ့ဖြစ်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့နောက်တော့ကူကအနာလွှဲတယ်ဆိုတော့အနာကဘလောက် ပါသေးလို့လေအခွန်ပဲဆွဲသလိုဖြစ်နေတဲ့စူကြီးရောမြင်တဲ့အမြင်တချို့လည်းရှိပါတယ်။ဘာကြောင့်လဲဆိုတော့အုတ်ချုပ်ရေးမှာဆိုရင်လည်းအဓိကဝန်ကြီးဌာနတွေကိုစစ်တပ်ကချုပ်ကင်ထားတဲ့ဟာတွေနောက်အရေးကြီးတဲ့ပြည်နယ်တချို့ရဲ့ဝန်ကြီးချုပ်ရာထူးတွေကိုသူတို့တောင်းခံနေတဲ့ကိစ္စတွေစသဖြင့်ပေါ့ကြွာ။ဆိုတော့ဒီကိစ္စတွေကိုလည်းပဲလူတွေကတွေ့ကြတယ်အနာထွက်လိုက်လို့ကဘာမှလည်းအထ ပြည်သား establishment စစ်တပ်ကြီးဆိုတဲ့အတိုင်းပိုင်းမှာပဲအနာကြံခဲ့အောင်လုပ်ထားတယ်လို့တွက်ကြပါရဲအဲ့ဒီကိစ္စကိုဥပဒေမှာပြောလို့ပါလဲ
ဒီလိုအဲ့လိုတွေးရတာတစ်သက်ကမှန်ပါတယ်ခင်ဗျတက်နေတဲ့အတိုင်းကြီးရဲ့အဲဒီအထက်ကဝန်ကြီးဌာနကြီးကိုဟိုဒီကအကန့်ထားတာပေါ့နော်အဲအဲ့ဒါကြောင့်ချက်ကြီးဝင်ရဲ့အချက်တဲကိုကျွန်တော်ကြော်ရတဲ့အခါမှာအဲဒီ NLD အစိုးရအနေနဲ့ထုတ်ပြန်ခွင့်ပြုတာဒီအကန့်အတ်အဲဒီမှာရှိနေပါတယ်အဲဒါမဲ့ကျွန်တော်ကအဒီလိုအရှင်ကမျိုးမှာအစိုးရကျွန်တော်တို့ကကြားမှဒီအလစ်ချင်တယ်ဆိုတော့အပုံစံမျိုးကိုသင်တော်ရတောင်းဆိုနေမှာဆိုရင်ကျွန်တော်တို့ဟိုတချိန်ကဘာမှလည်းမလုပ်နိုင်ခဲ့တဲ့အချိန်မျိုးမှာဒီလောက်ကြီးလုံနိုင်တာကိုကျွန်တော်တို့ကအာဒါတစ်ခါကကျွန်တော်တို့ကအားသာချက်ပေါ်မှာကျွန်တော်အခြားကိစ္စတွေအများကြီးလုံနိုင်ပါတယ်ဒီဖွဲ့စည်းပုံရှိတာဥပဒေကိုမပြင်ဆင်လဲနဲ့အဲဒါဒီကိုတစ်ချက်လုံးကျွန်တော်တို့ဟိုသိထားကြရလဲအကြောင်းမရှိပါဘူးဖွဲ့စည်းပုံကိုကျေးဇူးရမယ်တမလို့ရဲ့သူတို့ထဲမှာပါဝင်တတ်မှုကိုချော့ချတယ်လို့ဝန်ထမ်းတွေကိုဒီလိုယူဆတာကိုလည်းကျွန်တော်တို့ချော့ချရမယ်အဲ့လိုကျွန်တော်တို့မလုပ်နိုင်သေးပါဘူးအကန့်ပတ်ရှိရဲ့အဲဒီဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တတ်မဲ့နှိမ့်နှိုင်းစည်းစပ်ပြီးတော့ပြည်သူ့ကိုပြည့်စုံအောင်ကျွန်တော်ကြိုးစားရမယ်အဲ့ဒီချက်ပေါက်ကပဲကျွန်တော်တို့ဒီအပြင်ကုပြောင်းရေးကာလကိုမြင်းမြန်းသားသားချိုးချိုးမွှေ့မွှေ့နဲ့တွားနိုင်မယ်လို့ကျွန်တော်တို့ကယူဆပါတယ
်ဥပဒေကတော့အကောင်းမြင်တဲ့သုံးသက်သူတွေကတော့အာနာရွှေဆိုမဲ့အာနာကအခွန်ပဲဖြစ်နေပြီးတော့အနှစ်သာရဘာမှမပါလာသလိုဖြစ်နေပြီလို့သုံးသက်ချက်အဲ့လိုပြောကြချက်တွေနဲ့ပတ်သက်ပြီးတော့ဥရထွန်းရဲ့သဘောထားလည်းသိကြည့်ပါလား
။ကိုကြီးဘုံခြေကဥပဒေရစဉ်ကျွန်တော်တို့ငါးနှစ်တကင်ရစ်ပောက်ပွဲနိုင်လာတဲ့ဒီအစိုးရအဖွဲ့ကတော့ကြောင်းလဲဖြစ်သွားမှာပေါ့။အောက်ခြေအုပ်ချုပ်ရေးရန်တရားကြီးကတော့ငကူအဟောင်းကိုပဲဆက်ခံရတာဖြစ်တယ်။အဲ့ဒီရန်တရားကြီးကတော့ကျွန်တော်ထင်တယ်ဒီကျွန်တော်တို့အများကြီးကိုပြုပြင်ကြောင်းလဲရေးတွေလုပ်ရမှာ။လုပ်ရမှာဆိုတဲ့အခါကျတော့စားစားခြင်းမှာတော့ဒီဟာတွေကအပြောင်းလဲတွေကတိတိတသာဖြစ်နေမှာမဟုတ်ဘူးပြည်သူလူထုညှော်လင်းတယ်လို့ဝုံတိုင်းတော့ဖြစ်လာမှာမဟုတ်ဘူးပြည်သူလူထုနဲ့အုပ်ချုပ်တဲ့ဒီရန်တရားရဲ့ကြားမှာအပြန်အလှန်ထိန်းကျောင်းတဲ့စနစ်တွေထည့်ဖို့ရယ်ဒါတွေကိုတော့ဒေါ်စန်းစုကြည်တို့ NLD အစိုးရကတော်တော်လေးကိုဒီကျွန်တော်တို့လုံလဆိုင်ပြီးတော့လုပ်ရမယ်နော်ဥပဒေတွေပြဋ္ဌာန်းပြီးတော့ကျွန်တော်တို့အပြောင်းလဲတွေလုပ်နိုင်မယ်ပြည်သူလူထုအတွက်ဒီဆောင်ရွက်ပြီးတဲ့အစိုးရရန်တရားကြီးဖြစ်လာအောင်လုပ်နိုင်တယ်ဆိုတာကတော့ဥပဒေတွေပြင်ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့ဒါပဲကျွန်တော်တို့ဆိုရင်ကလည်းပဲဘီရိုကရေစီအုပ်ချုပ်ရေးရန်တရားဆိုတာတကယ်တမ်းအာဏာရှိမှသာပြုပြင်လို့ရတာပါတကယ်တော့သောသောကပြောသလိုအဓိကအနှစ်သာရရှိတဲ့အာဏာတွေကိုစစ်တပ်ကထိန်းချုပ်ထားတယ်လို့တရားပြောမှဆိုရင်အဲ့လိုယူထားရဆိုတာပြင်ရလွယ်ပါမလားကိုလိုနီခေတ်ကလည်း90%ဌာနအုပ်ချုပ်ရေးဗမာလူမျိုးတွေ9000သားဝန်ကြီးတွေဖြစ်ပေမဲ့အင်္ဂလိပ်အတွင်းဝင်တွေကပဲအဓိကချုပ်ကန်ပြီးတော့သူတို့လွတ်သွားကြတာပဲအဲ့ဆိုတော့အဲ့လိုအခက်အခဲမျိုးကမတွေ့နိုင်ဘူးလားဦးရထောင်းဘူ
းအဲတွေ့နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကအခုဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာချက်ကြောင့်ကျွန်တော်တို့ဒိုချုပ်ကန်မှုပြင်းထန်နေတာရှိသလိုဒီအောက်မှာရှိတဲ့ဒီနယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေကဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်အတိုင်းရဲရဲတင်းတင်းမလုပ်ရဲတာမတောင်းဆိုရဲတာတွေတောင်းလဲဖြစ်နိုင်တယ်ဥပမာအားဖြင့်ဆိုရင်ကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးမှူးခရိုင်အုပ်ချုပ်ရေးမှူးတိုင်းဒေသကြီးဒီနယ်အုပ်ချုပ်ရေးမှူးဟာနော်ဒီနယ်အစိုးရအဖွဲ့ရဲ့အတွင်းမှုဖြစ်ရမယ်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာဆိုထားတယ်ဒီနယ်တိုင်းဒေသကြီးအုပ်ချုပ်ရေးမှူးများဟာဒီနယ်ဝင်ကြီးကိုတာဝန်ခံရမယ်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာဆိုမထားဘူးအဲ့တော့အဲ့လိုဟာမျိုးလေးတွေပေါ့လေဒါနမူနာကျွန်တော်ပြောပြတာပါအဲ့တော့ဒီကဥပဒေမှာအောက်ခြေမှာဖက်ဒရယ်စနစ်ပြည်ပြင်းစွာလောက်ကင်ဆောင်ရွက်နိုင်တဲ့ဟာတွေရှိတယ်ချိုးကိစ္စတွေမှာဆိုလို့ရှိရင်လည်းဥပဒေပြဋ္ဌာန်းပြီးတဲ့အခါကျတော့ check and balance ပေါ့အပြန်အလှန်ထိန်းကျောင်းတဲ့စနစ်တွေဖြစ်အောင်ကျွန်တော်တို့ကဒီထောက်ယူလို့ရတယ်အခုအစိုးရဟောင်းကထည့်ထားတဲ့ပါမဲနဲ့လုပ်ဝင်ဆိုတဲ့ပုံပေါ်တွေကိုတော့အရေးချင်းရှိတယ်ယူသားတယ်အဲတုံးလို့ရတယ်ဆိုရင်ဆက်တုံးပြတချို့ဟာတွေကြာတော့လဲပြရမယ်လို့ကျွန်တော်ကတော့မြင်ပါတယ်
တကယ်တော့ဒါဟာကျင်းနဲ့ကျဲဥလိုပဲဖွဲ့စည်းပုံပြင်မှဖြစ်မယ်သူတို့ရဲ့သဘောတူညီပြီးမှဖွဲ့စည်းပုံကိုပြင်နိုင်မယ်ဆိုရတော့အများကြီးစီမံပါဘူးကြာအဓိကကျွန်တော်ပြန်ပြီးတော့ထောက်ပြချင်တာတစ်ခုကတော့အခုလက်ရှိဖွဲ့စည်းပုံထဲမှာ Federal Snip အမှန်တကယ်ပေါ်ပေါက်လာတဲ့အခြေခံအောင်ပါနေတယ်ဆိုတော့နည်းနည်းဖွဲ့စည်းပုံအပေါ်မှာဥရထွန်းဟာအကောင့်မြင်လို့နေလို့ကျွန်တော်ထင်တယ်ဥပိ္ပံပဲလို့သဘောပါလဲ
ဆက်ပြီးစနစ်မျိုးပါလာလို့အပြင်တရာအားဖြင့်ကျွန်တော်တို့ပြောနိုင်တာတော့ရှိပါပါဗျာဒါမှအမြင့်ပါရအပြင်ကတော့ဘာမှမရှိတော့ဘူးကြာအဲအဲ့ဒါကြောင့်ကျွန်တော်တို့ကဖက်ဖက်ပြောင်းပြီးတခုပေါ်ပေါက်လာဖို့ဆိုတာသူ့တော်တဲကကြီးပဲကျွန်တော်တို့လုပ်လို့မရဘူးကျွန်တော်တို့သူ့တော်မှာဆင်းနေတာကိုတက်ကလုံးဝပြည်သူနဲ့ပြေချာသူကလက်မခံဘူးဆိုရင်တော့ချုံဒါမှမဟုတ်ကျွန်မလက်မကန်အင်အားစုဒေါ်လာအင်အားစုရှိတယ်အဲသူတွေနဲ့ကြာတော့အပေးယူဆွေးနွေးနိုင်တယ်အဲ့လိုမျိုးနဲ့ဆက်ကြလဲတစ်ဖက်ကဒီဖက်ရဲ့ပြည်တော်စုသွားရလမ်းကိုပုံဖော်ပါလိမ့်မယ်လက်ရှိပြည်တော်စုစနစ်ကိုပြည်ပြည်နဲ့တိကျရမယ်လို့တက်ကြရောပြည်သူရောအစိုးရရောလက်နားနဲ့လက်ခံလာတဲ့အချိန်မှာတော့ဒါအားဖြင့်ဖက်ရဲ့ပြည်တော်စုကိုသွားတဲ့ဖွဲ့စည်းပုံကိုပြည်ပြည်နဲ့ဖြစ်ပေါ်လာလိမ့်မယ်ဒီစားပါတယ်နော
်ဟုတ်ကဲ့ကျွန်တော်နိုင်ငံရေးအုပ်ချုပ်ရေးအာဏာလွှဲပြောင်းမဲ့ကိစ္စကိုပြောပြပါပြီကျွန်တော်နောက်ဆုံးအချင်းချင်းဖြစ်စဉ်ကစီးပွားရေးအခုမြန်မာနိုင်ငံကသတင်းတွေအရစရန်စတာစီးပွားရေးလုပ်ငန်းတွေလည်းပဲအနာမလွက်ခင်အကုန်လုံးကိုတောင်တင်းခအောင်ကိုကျုံပြီးတော့ယူနေကြတယ်ဆိုတာကြားရပါတယ်သတင်းရယ်မှာလည်းဖတ်ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဥရထွန်းပဲလို့ပြောကြည့်ပါလားခင်ဗျာ
အထူးသဖြင့်တော့ဒီလိုတောင်တင်းခအောင်ယူတယ်ဆိုတဲ့ကိစ္စမှာပြီးခဲ့တဲ့ကျွန်တော်၅နှစ်ကာလမှာကြဲဘူကကြဲနာလို့တတ်မှတ်တဲ့ဒီလိုမိုင်းတွင်းတွေကိုဟို mass production ပေါ့အကြီးအကျယ်ဒီလိုထုတ်လုပ်တဲ့ဥစ္စာကိုကျွန်တော်ခွင့်ပြုထားတယ်ခွင့်ပြုတာတော့အဲ့ဒါကိုကျွန်တော်ကဥပဒေအရသာဦးဒီလိုခွင့်မပြုဖို့ကျွန်တော်တို့မသွားဆောင်နိုင်ကြဘူး။ဘာကြောင့်လဲဆိုတော့ပြည်ထောင်စုပါတီကပဲတွတ်တော်မှာအင်အားအများစုဖြစ်နေလို့အဲ့တော့ဒီအချိန်မှာကျွန်တော်တို့ကဒါကိုတားကျင်တယ်ဆိုလို့ရှိရင်ဥပဒေပြဋ္ဌာန်းပြီးတော့တားလို့ရတယ
်။ဥပဒေတိုင်းရဲ့မှတ်ချက်တားကျင်ပါလား
။အင်းဒါတော့ဗျာဒီပေါ်၄၆၀အာနာရှင်စုရပြီးဆက်ဆက်ပေါ့ကိုထင်းတလူလုလာခဲ့ရတာပဲ။တိုင်းပြည်လည်းကြောင်တင်းခါနေပါပြီ။ဒီအချိန်တလလေးလောက်သေးမှာအာဒီလိုလေအဲ့လိုရသမျှကိုဟိုတိတ်ကြုံပြီးတော့နောက်ဆုံးလက်ကြံလေးကိုရှင်းရတာပေါ့အဲဒါကတော့ကျွန်တော်တို့နောက်အစိုးရလက်ထက်မှာပဲဒါဥရင်းနဲ့ညီမကြီးဟာလာမြို့ဥရင်းနဲ့ကိုက်မကိုက်ဆစ်ဆင်းနိုင်ပါလေ